မင်္ဂလာညနေခင်းပါရှင်။2019ခုနှစ်မတ်လ25ရက်တနင်္လာနေ့ညနေဘက် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်မှာ2016အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာ Trump စီယုံရေးတာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှေ့နေချုပ်ကဆုံးဖြတ်ပါတယ်။ထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲတိုင်ကြားချက်တွေကိုစုံစမ်းပြီးမေလ9ရက်နေ့မှကြေညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ကြေညာပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်။ခုလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာမနေ့တနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲရလတ်တွေမှာလက်ရှိအစိုးရနဲ့ဆက်ဆက်ပါတီကမဲအများစုနဲ့ဥဆောင်နေတာနဲ့ပတ်သက်လို့လူခွင့်ရေး HRW အကြီးတန်းသုတေတီကအခုလိုသုံးသပ်ပါတယ
် The reports that we have heard back are very alarming. There were reports about vote buying. There were reports about irregularities.
ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့သတင်းတွေထွက်နေတဲ့အကြောင်းကိုပြောပြပေးသွားမှာပါ။အဲဒီနောက်အာဖရိကတောင်ပိုင်းကိုဝင်မှွေသွားတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်လူပြည်သူနှစ်သန်းနီးပါးဒုက္ခရောက်နေကြပြီးသေဆုံးသူကလည်း900ထက်ပိုပြီးတော့တိုးလာနိုင်တဲ့အကြောင်း UNICEF ရဲ့အစီရင်ခံစာနဲ့မြန်မာပြည်သတင်းလွှာတွေမှာတော့ဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာငြိမ်းချမ်းရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဖို့စစ်ဖက်အရာရှိတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်ကချီးမြှင့်တဲ့သာသနာ့နှုတ်ကပါအဖွဲ့တွေရထားတဲ့လေးကျွန်းသူအဖွဲ့ဝင်တွေကိုဒီကနေ့အခမ်းအနားနဲ့ဂုဏ်ပြုပွဲကျင်းပပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
။2016အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာအရသမ္မတဒေါ်နယ်ထရမ့်ရောသူ့ရဲ့မဲဆွယ်စီယုံရေးတာဝန်ခံတအူးတယောက်မှရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရှေ့နေချုပ်ဝီလျံဘားကပြောကြားလိုက်ပါတယ်။ရောဘတ်မူလာရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာသမ္မတထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူးမော်လာကကောက်ချက်မချထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ရှေ့နေချုပ်ဘားကရေးသားထားပါတယ်။သမ္မတမှာအပြစ်မရှိဘူးလို့အစီရင်ခံစာထဲမှာပြက်ပြက်သားသားပြောမထားပေမဲ့သမ္မတထရမ့်ကတော့သူ့အပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့သမ္မတတယောက်အနေနဲ့အခုလိုစုံစမ်းခံရတာရှက်စရာဖြစ်တယ်လို့တုံ့ပြန်ပြီးတခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို22လကြာစုံစမ်းပြီးတဲ့နောက်ရောဘတ်မော်လာကတရားရေးဌာနကိုပြီးခဲ့တဲ့တောက်ကြာနေ့ကအစီရင်ခံစာတင်ပြခဲ့တာပါ။အဲ့ဒီအစီရင်ခံစာကိုရှေ့နေချုပ်ဘားကစာမျက်နှာ၄မျက်နှာစာအနှစ်ချုပ်ပြီးတော့လွှတ်တော်ကိုတနင်္ဂနွေနေ့ကပေးပို့ပြီးအများပြည်သူကိုပြသပေးခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာထရမ့်စီယုံရဲ့တာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှေ့နေချုပ်ကဆုံးဖြတ်ပါတယ်။ထရမ့်စီယုံရဲ့အဖွဲ့ကိုကူညီဖို့ရုရှားဘက်ကကန့်လှတ်မှုတစ်ချိန်မကရှိခဲ့တယ်လို့လည်းသူ့ရဲ့အနှစ်ချုပ်တင်ပြချက်ထဲမှာရေးထားပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာကသူ့ရဲ့စုံစမ်းမှုတွေအတွင်းမှာရွေးကောက်ပွဲကိုနှောက်ယှက်ခဲ့လို့အပြစ်ရှိကြောင်းတွေးရှိသူရုရှားလူမျိုး25ယောက်ကိုတရားစွဲခဲ့ပါတယ်။ဒါအပြင်သမ္မတထရမ့်ရဲ့အနီးကအကြံပေး6ယောက်ကိုလည်းတရားစွဲခဲ့ပါတယ်ရှင်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်နတန်ယာဟူဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့မှတွေ့ဆုံမှာဖြစ်ပြီးတော့အဲ့နောက်တော့သူဟာချက်ချင်းပဲအစ္စရေးကိုပြန်มาဖြစ်ပါတယ်။ဂါဇာဒေသကဒုံးညီနဲ့တိုက်ခိုက်နေတာကြောင့်သူ့ရဲ့ခီးစဉ်အချိန်ကိုအခုလိုလျှော့ချလိုက်တာဖြစ်ပါတယ်။မူလတော်ကတော့မစ္စတာနတန်ယာဟူဟာအင်္ဂါနေ့ကျရင်အင်မီတော်မှာညစာစားမှာဖြစ်ပြီးအမေရိကန်အစ္စရေးလူလူဆက်ဆံရေးကော်မတီကိုလည်းမိန့်ခွန်းပြောကြားသွားဖို့စီစဉ်ထားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပြောင်းလိုက်တာနဲ့ပတ်သက်ပြီးပြောထားတဲ့ကြေညာချက်မှာတော့အစ္စရေးနိုင်ငံအနေနဲ့ဒီတိုက်ခိုက်မှုကိုပြင်းပြထန်ထန်တုံ့ပြန်သွားမယ်လို့ဂရီးပြည်ပြောကြားလိုက်ပြီးတော့သူ့အဆိုအရတော့ဒါဟာအစ္စရေးနိုင်ငံအပေါ်မှာရာဇဝတ်မှုမြောက်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပြောထားပါတယ်။ဒုံးကြီးကအစ္စရေးနိုင်ငံအလဲပိုင်းတယ်လ်အဗီမြို့အရှေ့မြောက်ဘက်ကိုထိမှန်ခဲ့ပြီးတော့လူ9ယောက်လည်းဒဏ်ရာရခဲ့ပါတယ်။အစ္စရေးစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာဟမတ်စ်သွေးကြောအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးတော့ဂါဇာနယ်ဇက်ကိုလည်းအင်အားတွေထပ်ဖြစ်တဲ့အနေနဲ့တပ်တွေထပ်ပြီးတော့ဆီလွတ်ထားတယ်လို့ပြောပါတယ်။အစ္စရေးနိုင်ငံမှာလာမယ့်ဧပြီ9ရက်နေ့မှာချင်းမမဲ့ရွေးကောက်ပွဲဟာအကျိနဲ့ဖြစ်နေပြီးတော့မစ္စတာနတန်ယာဟူဟာဒီရွေးကောက်ပွဲမှာပြန်ပြီးတော့ရွေးခံဖို့နိုင်ငံရေးအရထောက်ခံမှုအားကောင်းအောင်လုပ်တဲ့အနေနဲ့သမ္မတထရမ့်နဲ့တွေ့ဆုံမှုလာရောက်တာဖြစ်ပြီးတော့ဒီတွေ့ဆုံမှုအတွင်းမှာလည်းသ တမရထရမ်ဘတ်ကအငင်းပွားစရာဖြစ်နေတဲ့ဂိုလန်ကုန်းမြစ်ဒေသကိုအစ္စရေးကပိုင်ဆိုင်တယ်ဆိုတာကိုတရားဝင်အတိအမှတ်ပြုသွားမယ်လို့ခန့်မှန်းရပါတယ်။အစ္စရေးကဂိုလန်ကုန်းမြစ်ဒေသကို1969ခုနှစ်ကစီးရီးယားနဲ့ဖြစ်ပွားခဲ့တဲ့6ကြာစစ်ပွဲတွေမှာတည်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့မှာကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘဲပါတီကမဲအများဆုံးရထားတဲ့ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကျင်းပမယ်လို့ကော်မရှင်အကြီးအကဲဂျာရန်ဝုဒ်ဖော်မာကပြောကြားခဲ့ပါတယ်
။คงจะต้องเคลียร์เกี่ยวกับเรื่องสํานวนการสอบสวนนะครับสํานวนไต่สวนเนี่ยนะครับซึ่งมีเรื่องร้องเรียนเข้ามา
ရွေးကောက်ပွဲမတမာမှုတိုင်ကြားချက်အားလုံးကိုမေလ9ရက်နေ့မတိုင်ခင်စုံစမ်းသွားပါမယ်ရွေးကောက်ပွဲဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာကိုရွေးကောက်ပွဲကော်မရှင်ကစုံစမ်းပြီးတော့မှတရားဝင်ရလဒ်တွေကိုထုတ်ပြန်သွားပါမယ်လို့ရွေးကောက်ပွဲကော်မရှင်အတွေ့အမှုချုပ်ဖွန်မာကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်65ရာခိုင်နှုန်းအထိပဲတနည်းကနေနေတော့ကရေတွက်ခဲ့တာကမဲမကန်လှုပ်ခဲမှုတွေရှိသလားဆိုတာကိုစုံစမ်းနိုင်ဖို့ရွေးကောက်ပွဲစီမင်းစည်းကမ်းတွေအရာလှုပ်တာလို့လည်းကော်မရှင်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာရှင်းလင်းသွားပါတယ်။ကနအူးရလဒ်တွေတုန်းကစစ်တပ်လိုလာတဲ့ပလန်ပရာချာရုတ်ပါတီကရှေ့ပြေးနေတယ်လို့ကော်မရှင်ကအစိုးရပိုင်းမှာပြောကြားခဲ့ပေမဲ့မဲမမှန်မကန်မှုတွေရှိတယ်ဆိုတဲ့ပြောကြားချက်တွေကြဲကြဲလောင်လောင်ထွက်လာခဲ့တာပါ။ဒါကြောင့်လက်ရှိအာဏာသိမ်းစစ်ကောင်ဆောင်ပရာယုတ်ချန်အိုချာအနေနဲ့ဝင်ကြီးချုပ်ယာတုဆက်ယူပြီးတော့အစိုးရဖွဲ့နိုင်လောက်တဲ့အထိမဲရခဲ့သလားဆိုတာအခုအချိန်မှမရေရာသေးပါဘူး။အရင်ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ပွေတိုင်းပါတီကတော့အစိုးရဖွဲ့မယ်လို့ပြောနေပါတယ်။လောလောဆယ်မဲရေတွက်ပြီးတဲ့နောက်ပွေတိုင်းပါတီကပလန်ပရာချိုရုပါတီနဲ့မဲ9သိန်းလောက်ပဲကွာပြီးတော့ဒုတိယနေရာကလိုက်နေတာပါလူငယ်လူလတ်ပိုင်းအများစုအားပေးထောက်ခံတဲ့နိုင်ငံရေးပါတီသစ်ဖြစ်တဲ့ Future Forward ပါတီကတော့တတိယနေရာကနေမဲအများဆုံးရရှိထားပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်း AA ဘက်ကမြောက်ဦးရှီအောင်ရင်ကျင်းမှုနယ်မြေနဲ့ရဲရော်တွေအတွင်းကနေပြစ်ခတ်မှုရှိတယ်လို့မြန်မာတပ်မတော်ကပြောကြားလိုက်ပါတယ်ဒီကနေ့နေပြီးတော့မှာဖြစ်လို့တဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြန်ကြားရေးအဖွဲ့ဘက်ကဒီလိုမျိုးပြောလိုက်တာဖြစ်ပြီးတော့ဒေသခံပြည်သူတွေအနေနဲ့လည်းတမတော်နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြောကြားလိုက်ပါတယ်။ AA အဖွဲ့ဘက်ကတော့လူနေအင်ဂျီတွေအတွင်းကနေပြစ်ခတ်တာမျိုးမရှိကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့ရက်ပိုင်းတုန်းကတော့အစိုးရညဉ့်ဉန်းရေးကိုယ်စားလှယ်တွေနဲ့ NCA လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေပြည်တော်မှာတွေ့ဆုံစဉ်တုန်းကတော့ AA ကိုယ်စားလှယ်လည်းတက်ရောက်ခဲ့ပါတယ်။ဒီညဉ့်ဉန်းရေးလုပ်ငန်းစဉ်မှာ AA ကိုလမ်းဖွင့်ပေးထားတယ်လို့အစိုးရကိုယ်စားလှယ်ဘက်ကပြောခဲ့ပါတယ်။ဒါမဲ့လည်း AA အဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့ဖြစ်သွားတတ်မှတ်တယ်လို့တမတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီ21ရက်နေ့ကတော့ AA ပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီငယ်ဘူဌာနတို့မှဌာနတို့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအနည်းဆုံး၈ကြိမ်ဖြစ်ပွားခဲ့ပါတယ်ဒါပြင်မြန်မာအစိုးရတပ်ဖက်ကလေးလကြာအပြစ်ရထားတဲ့စစ်တိုင်းဌာနချုပ်နေမင်း၅ခုမှာလည်းတတိယမြောက်လအတွင်းမှာတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဟာရင်လာရီထပ်ပုံများလာပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့ EAO တွေအနေနဲ့လည်းညီညာရေးဆွေးနွေးရမှာမဖြစ်နိုင်တာတွေကိုမဆွေးနွေးကြပဲညီညာရေးကိုရှေ့ယူလှုပ်ဆောင်ကြဖို့ကိုတက်မတော်ဘက်ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အစင်းမြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါတယ်။လူပေါင်း90သေဆုံးခဲ့တဲ့တိုက်ခိုက်မှုဘလို့ကြောင့်ဖြစ်ရတယ်ဆိုတာကိုအသေးစိတ်သိရအောင်လို့စုံစမ်းဖို့အရေးကြီးတယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တရားရုံးချုပ်တရားသူကြီးကဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့တော်ဝင်ကော်မရှင်ကနောက်အနာဂတ်မှာအခုလိုမျိုးတိုက်ခိုက်မှုတွေကိုဘလို့ရှောင်ရှားနိုင်မလဲဆိုတာကိုလည်းအဖြေရှာမှာဖြစ်ပါတယ်။ဖြစ်ခတ်မှုမဖြစ်ခင်ကတနတ်သမားရဲ့လှုပ်ရှားမှုတွေရဲနဲ့ထောက်လှမ်းရေးဌာနရဲ့ဆောင်ရွက်မှုတွေစင်ပြီးမောင်းမြန်တနက်တွေနယူးဇီလန်မှာရရှိနိုင်မှုအခြေအနေတွေအပြင်လူမှုကွန်ရက်ရဲ့အခမ်းအနားကိုကော်မရှင်ကစုံစမ်းမှာပါနယူးဇီလန်နိုင်ငံဟာပြည်သူတွေကိုစောင့်ကြည့်ထောက်လှမ်းနေတဲ့နိုင်ငံမဟုတ်ပေမဲ့တိုက်ခိုက်သူတွေနဲ့ပတ်သက်ပြီးတိနိုင်မလားတိသင့်သလားဆိုတာကိုအပြေရှာဖို့လိုတယ်လို့ဝန်ကြီးချုပ်ကပြောပါတယ်တော်ဝင်ကော်မရှင်ရဲ့စုံစမ်းမှုကဘယ်အချိန်မှအပြီးသတ်မလဲဆိုတာအချိန်စရာကိုတော့ဝန်ကြီးချုပ်ကမပြောပါဘူးပြည်သူတွေအကြာကြီးမဆောင်နိုင်မှုဆိုတာနားလည်ပေမဲ့စုံစမ်းမှုတွေကိုအသေးချလုပ်ဖို့အချိန်လိုတယ်လို့သူကပြောကြားသွားပါတယ်
မြောက်ကိုရီးယားကတာဝန်ရှိသူတချို့ဟာကိုရီးယားနိုင်ငံဆက်ဆံရေးယုံကိုဒီကနေ့တင်လာနေမှာပြန်ပြီးတော့ရောက်ရှိလာကြပါတယ်လွန်ခဲ့တဲ့3ရက်ကခိုင်မာတဲ့အကြောင်းပြချက်မရှိဘဲအတက်ကညွန်ကြားချက်ကြောင့်ဆိုပြီးတော့မြောက်ကိုရီးယားကသူ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူသွားခဲ့တာပါအခုဘာကြောင့်ဝန်ထမ်းတချို့ပြန်လာရသလဲဆိုတာနဲ့ဝန်ထမ်းအလုံးကိုပြန်ပြီးစစ်လုပ်ပေးမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်တို့February လအတွင်းကဗီယက်နမ်နိုင်ငံမှာတွေ့ဆုံမှုဆွေးနွေးမှုကသဘောတူညီချက်တစ်စုံတစ်ရာမရခဲ့တဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတပတ်ကြာမှဝန်ထမ်းတွေကိုကိုရီးယားနိုင်ငံဆက်ဆံရေးယုံကနေပြန်လည်ခေါ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီကနေ့တင်းလာနေမှာတော့မြောက်ကိုရီးယားဘက်ကတောင်းရှိသူ4-5ယောက်လောက်ဟာနေသမျိုးကိစောင်းမှာရှိတဲ့နိုင်ငံဆက်ဆံရေးယုံကိုယုံပြန်တက်ဖို့ရောက်လာခဲ့တယ်လို့နိုင်ငံပေါင်းစည်းရေးဌာနကကြေညာချက်ထုတ်ပါတယ်ပုံမှန်ရုံးလာတက်ပါတယ်လို့ပြောတာကလွယ်လို့တခြားပါရှင်းလင်းချက်မှမပေးဘူးလို့လည်းတောင်ကိုရီးယားပြောခွင့်ရဘိတ်တေဟွန်းကပြောပါတယ်အခုလက်ရှိမှာကိုရီးယားနိုင်ငံဆက်ဆံရေးယုံကိုပုံမှန်ပြန်လည်လည်ပတ်နေတယ်လို့လည်းပြောခွင့်ရကပြောပါတယ်ဒီယုံကိုတော့ပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့ဖွင့်လှစ်ထားတာဖြစ်ပါတယ်ခင်ဗျာ
Boeing 737 MAX လေယာဉ်ပြန်နှစ်ဆင်းပြတ်ကျခဲ့တဲ့ပုံစံဆင်တူဖြစ်ခဲ့ပြီးတဲ့နောက် Boeing ကုမ္ပဏီကလေယာဉ်မှုတွေ၊လေယာဉ်ဆက်ပိုင်းကျွမ်းကျင်မှုဆိုင်ရာတာဝန်ရှိသူတွေ၊စီမံစည်းကမ်းချမှတ်သူတွေကိုပုံထုံးနေကြရင်ရှင်းလင်းပြောကြားမှဖြစ်ပါတယ်။ 737 MAX အမျိုးအစားလေယာဉ်တွေကိုအသုံးပြုနေကြတဲ့လေကြောင်းလိုင်းတွေနဲ့လေယာဉ်ပြန်သတ်မှုဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိသူတွေအားလုံးနဲ့တွေ့ဆုံရှင်းလင်းဖို့ပြင်ဆင်နေတယ်လို့ Boeing ကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားကြတာပါအခုနိုင်ငံတကာသတင်းလွှာတွေကိုအရင်နားဆင်ကြရပါမယ်ရှင်ထိုင်းနိုင်ငံမှာတနင်္လာနေ့ကလှုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေကနေကနဦးထွက်လာတဲ့ရလတ်တွေအရလက်ရှိအစိုးရနဲ့ဆက်ဆက်တဲ့ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်ဒါပေမဲ့လည်းမဲမတမာမှုတွေစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေရှိတယ်ဆိုတဲ့သတင်းတွေကအတော်လေးစိုးရိမ်စရာကောင်းတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါတယ်ထိုင်းရွေးကောက်ပွဲနောက်ဆုံးသိထားသမျှအခြေအနေကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်2024ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူပြီးကြတဲ့အခါဆိုရင်ပထမဆုံးကျင်းပတဲ့အခုထိုင်းရွေးကောက်ပွဲကိုစစ်တပ်ပေါ်လူလူဆန္ဒခံယူပွဲဖြစ်အများစုကသတ်မှတ်ကြပါတယ်စစ်ဆိုးရအနေနဲ့အရသာဆိုးရတရက်အဖြစ်သူငူးပြောင်းနာမှာလွယ်ကူချုံးမှုစီဖို့ဒီရွေးကောက်ပွဲကိုစီမင်းစည်းကမ်းအသစ်တွေချမှတ်ပြီးကျင်းပတာလည်းဖြစ်ပါတယ်စစ်ဆိုးရပေါ်လူတွေမကျေနပ်ကြတာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နော့ဝတ်ဖွဲ့စည်းခဲ့တဲ့ဖွဲ့တိုင်းပါတီကိုထောက်ခံသူတွေအခိုင်အမာဆက်ရှိနေသေးတာဒီဒီချိန်မှာမှမဲပေးခွင့်ရလာတဲ့လူငယ်မဲဆန္ဒရှင်တွေအားပေးထောက်ခံတဲ့ပါတီတစ်ခုပေါ်လာတာစတဲ့အချက်တွေကြောင့်စစ်တပ်နဲ့ဆက်ဆက်တဲ့ဖလန်ပရာချရက်ပါတီအခြေအနေကောင်းလိမ့်မယ်လို့လေ့လာသူတွေကတွက်မှတ်ထားခဲ့ပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံရေးဟာခံမှန်းရခက်လာပါတယ်။မဲရေအတွက်94ရာခိုင်နှုန်းကိုရွတ်တွက်ပြီးချိန်မှာရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့အစောပိုင်းထုတ်ပြန်ချက်အရအာနာသိန်းစစ်ကောင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုတ်ချန်နိုချာရဲ့ဖလန်ပရာချရက်ပါတီကစုစုပေါင်းမဲရေအတွက်အများဆုံးရထားပြီးဝန်ကြီးချုပ်ဟောင်းထက်ဆင်ဦးဆောင်ခဲ့တဲ့ဖွဲ့တိုင်းပါတီကဒုတိယဒီရွေးကောက်ပွဲမှာပထမအဦးဆုံးဝင်ပြိုင်တဲ့ Future Forward Party တွေကတတိယအသီးသီးရှိနေပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလအပြည့်စုံကြေညာမဲ့ချက်ကိုတော့ရွေးကောက်ပွဲကော်မရှင်ကမေလအထိရွှေ့ဆိုင်းထားတဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မရှင်တွင်မှုချုပ်ဂျရွန်ဗစ်ဖူမားကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။สําหรับการรายงานผลอย่างไม่เป็นทางการนะครับอาจจะทราบชื่อว่าใครได้คะแนน
กันกูยะละเตยะเบปาร์ตี้ก็แม้อันยาสงยัดทาได้สร้าเราตะดิปุ่มิบาได้ดาใบแม้นอกตะสินก็เตยวนยะละเตยโกทุบเปลี่ยนบ่ผิดปีเมล9เยเนมาจีญญาบ่ตั้มมาทาบาได้
ရွေးကောက်ပွဲနဲ့ပတ်သက်တဲ့တိုင်ကြားချက်တွေအားလုံးကိုဒီမတိုင်ခင်မှာပြည့်ပြည့်အောင်စစ်ဆေးမှဖြစ်ပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲဟုတ်မဟုတ်ကော်မရှင်ကဆုံးဖြတ်မှဖြစ်ပြီးတော့တရားဝင်ရလတ်ကိုထုတ်ပြန်မှဖြစ်တယ်လို့လည်းကော်မရှင်တွင်းမှုချုပ်ကဆိုပါတယ်။တရားမဝင်ဖြစ်သွားတဲ့မဲအရေးအတွက်ကနှစ်သန်းနီးပါးရှိတယ်ဆိုတဲ့သတင်းကြောင့်လည်းရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေကတေချာပေါက်ဖြစ်လာမယ်သဘောရှိပါတယ်။ HRW အဖွဲ့အနေနဲ့တော့မဲမသမာမှုဆိုင်ရာသတင်းတွေကိုရထားတယ်လို့ HRW ရဲ့အကြီးတန်းသုတေသီဆူနိုင်းဖာစုကပြောပါတယ
်။ The reports that we have heard backvery alarming there were report about
four times တရုတ်ကြားတဲ့နေ့ကတိတ်ကိုစိုးရိမ်စရာကောင်းပါတယ်မဲဝဲတာတွေမဲရီတွက်တာနဲ့စီးရင်ထဲသွင်းတာမှာစီးမင်းစည်းကမ်းနဲ့မငြင်းကြတာတွေအတိုက်ခံပါတီဝင်တွေကိုချင်းချောင်းနှောက်ရက်တာတွေစတဲ့တဲ့နေ့ကိုကျွန်တော်ရထားပါတယ
်ရွေးကောက်ပွဲမတိုင်ခင်ကတည်းကပိတ်ပင်ကန့်သတ်ချက်တွေရှိထားတာကြောင့်ဒီရွေးကောက်ပွဲဟာမေကွန်းထုတ်စရာအများပြားရှိနေတယ်လို့လည်းဆူနိုင်းဖာစုကထောက်ပြပါတယ
် From the start this election gave very little hopeto be considered as
စာကလေးကဒီရွေးကောက်ပွဲဟာယုံကြည်ရလောက်တဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့မျှော်လင့်ချက်မရှိခဲ့သလောက်ပါပဲ ဘာကြောင့်လဲဆိုတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့လိုအပ်တဲ့အခြေခံလွတ်လပ်ခွင့်တွေရှိခဲ့လို့ပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်လို့အခြေခံလွတ်လပ်ခွင့်တွေအပေါ်စစ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပါတယ
်ဒီရွေးကောက်ပွဲမှာပထမဆုံးဝင်ပြိုင်တဲ့ Future Forward Party ဟာပထမဆုံးချိန်မဲပေးသူလူငယ်အများစုရဲ့ထောက်ခံမှုနဲ့ရည်တွက်ပြီးသမျှမှာမဲအရေးအတွက်၅သန်းကျော်အထိရထားတာကြောင့်အဓိကအောင်မြင်မှုရတဲ့ပါတီဖြစ်တယ်လို့ Narison တက္ကသိုလ်ကလူမှုသိပ္ပံဘာသာဌာနမှ Napisa Wetuke ကပြောပါတယ
် The biggest winner obviously is Future Forward Party
အကြီးမားဆုံးအောင်မြင်မှုရတာကတော့ Future Forward Party ဆိုတာသိထင်ရှားပါတယ်ဒီရွေးကောက်ပွဲမှာမှပထမဆုံးအချိန်မဲပေးသူတွေလူငယ်တွေတိတ်ကိုတက်ကြွပြီးအပြောင်းအလဲလိုချင်ကြသူတွေက14ရာခိုင်နှုန်းလောက်ရှိပါတယ်အဲ့ဒီမဲဆန္ဒရှင်တွေဟာ Future Forward Party ကိုအခိုင်အမာထောက်ခံကြတယ်လို့ကျွန်မယူဆပါတယ
်စုစုပေါင်းအမတ်အရေအတွက်900ရှိတဲ့အောက်တော်အတွက်အထိုင်းမဲဆန္ဒရှင်တွေမဲပေးကြတာဖြစ်ပြီးအဲ့ဒီအထက်ကအမတ်နေရာ350ကိုမဲဆန္ဒနဲ့တခုချင်းစီကနေတည့်ရဲရွေးကောက်တင်မြောက်တာဖြစ်ပြီးတော့150ကိုတော့ပါတီတခုချင်းစီကအနိုင်ရတဲ့စုစုပေါင်းမဲအရေအတွက်နဲ့ခွဲခြားသတ်မှတ်ပေးတာပါအထက်လွှတ်တော်မှာအမတ်အရေအတွက်250ရှိပြီးအားလုံးကိုစစ်အစိုးရကခံထားတာဖြစ်ပါတယ်။အတက်အောင်လွှတ်တော်နဲ့ပေါင်းပြီးတော့ဝန်ကြီးချုပ်ကိုမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်လက်ရှိအသာရနေတဲ့စစ်အစိုးရကြောရောင်းထုတ်ခံပြုပါတီရဲ့ခေါင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုဘဲပြန်တက်လာမယ်လို့ခန့်မှန်းနေကြတာပါ။ဒီရွေးကောက်ပွဲမှာမဲပေးသူအရေအတွက်ကတော့ခန့်မှန်းထားတာတဲ့အများကြီးရော့ပြီး64ရာခိုင်နှုန်းပတ်ဝန်းကျင်ပဲရှိပါတယ်ခင်ဗျာ။
ကိုကြကြတဲ့ပြပြသွားတာပါရှင်အခုအာဖရိကကိုဝင်မှွေသွားတဲ့ဆိုင်ကလုန်းမုန်တိုင်းရဲ့ဘေးဒဏ်တင်ချန်ခဲ့တဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါအာဖရိကတောင်ပိုင်းဒေသကိုတိုက်ခတ်သွားတဲ့အီတိုင်းဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်ခဲ့တဲ့ပြည်သူ 1.8 သန်းတဲ့ကတဝက်လောက်ဟာကလေးငယ်တွေဖြစ်တယ်လို့ UNICEF အဖွဲ့ရဲ့အစီရင်ခံစာကဆိုပါတယ်အဲ့ဒီဒေသမှာမုန်တိုင်းကြောင့်သေဆုံးသူ900ကျော်ရှိသွားပြီလို့တရားဝင်စီးရင်ထုတ်ထားပေမဲ့ရေပြန်ကျလာပြီဖြစ်လို့ယနေ့သေဆုံးသူတွေကိုထပ်မံရှာပြီးတော့တွေ့နေတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ် VOA သတင်းတောက် research line ဂျနီဗာကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ပြောပြမှာပါရှင
်မိုဇမ်ဘစ်မာလာဝီနဲ့ဇမ်ဘာဝေနိုင်ငံတွေကတော့စိုးရိမ်နေရတဲ့အခြေအနေမှာရှိနေသေးပါရေကြီးနေစေဖြစ်တာကြောင့်ထောင်ပေါင်းများစွာသောပြည်သူတွေဟာခေါင်မိုးတွေပေါ်သစ်ပင်တွေပေါ်မှာနေနေရပြီးကယ်ဆယ်မဲ့သူတွေကိုစောင့်မျှော်နေကြပါတယ်အလွန်ပြင်းထန်တဲ့ idea မုန်တိုင်းတန်ခံရသူတွေထဲမှာထောင်ချီတဲ့ကလေးငယ်တွေလည်းပါဝင်ပြီးကျောင်းမဲ့ပွဲအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာကဆိုပါတယ်အများစုဟာလုံခြုံတဲ့အမိုးကာမရှိကြဘဲအစားအသောက်နဲ့တောက်ရည်သန်းကအရေးတကြီးလိုအပ်နေတာပါအထူးသဖြင့်ကလေးငယ်တွေအတွက်ကူးစက်ရောဂါအန္တရာယ်ကိုစိုးရိမ်နေရတယ်လို့ UNICEF အဖွဲ့ပြောခွင့်ရChristophe Boyaga ကဆိုပါတယ
် Without safe and effective water sanitation and hygiene services children are at high risk of preventable disease
ဘာရှင်းနဲ့တောက်သုံးရမရပဲကောင်းမွန်တဲ့မိန်းလာစနစ်နဲ့ပတ်ဝန်းကျင်သန့်ရှင်းမှုမရှိဘူးဆိုရင်တော့ဝမ်းလျှောတာဥရောငန်းပြားနဲ့ကာလာဝမ်းယောဂါလိုကူးစက်ယောဂါတွေကိုအဲ့ဒီကလေးတွေကာကွယ်နိုင်စွမ်းရှိကြမှာမဟုတ်ပါဘူးတဖြည်းဖြည်းအဟာရချို့တဲ့မဲ့အန္တရာယ်လဲတိုးလာနေပါတယ
်ဆိုင်ကလုန်းမုန်တိုင်းဗဟိုချက်ကျခဲ့တဲ့မိုဇမ်ဘစ်နိုင်ငံဘေးရမျိုးမှာဆိုရင်ဝမ်ပြဝမ်ရှော်ယောဂါဖြစ်နေသူတွေရှိနေပြီလို့ကမ္ဘာ့ကျက်ချိန်ဤအဖွဲ့ကအတည်ပြုပြောပါတယ်။အဲ့ဒီဒေသမှာရေစိုးကြောက်ဖြစ်လာတဲ့ငှက်ပြားယောဂါတွေနဲ့ကူးစက်ယောဂါပြန့်နှံ့မဲ့အန္တရာယ်တွေရှိနေတယ်လို့ကမ္ဘာ့ကျက်ချိန်ဤအဖွဲ့ကသတိပေးထားပါတယ်။လွန်လွန်စင်မှာတော့မုန်တိုင်းကြောက်ပျက်စီးနေတဲ့ကျောင်းတွေဆေးရုံတွေကိုစုပေါင်းခုလုံရေးစခန်းအဖြစ်အသုံးပြုနေရတယ်လို့ UNICEF ကပြောပါတယ်။အကျိုးဆက်အနေနဲ့ထောင်ထဲကြီးတဲ့ကလေးတွေကျောင်းသွားနိုင်တဲ့အနေအထားမရှိပါဘူး။ကလေးတွေစောနိုင်သမျှအစောဆုံးကြောင်းပြန်တက်နိုင်ဖို့ရည်ကြီးတယ်လို့ပြောပါတယ်။ကလေးများစုဟာရုပ်ပိုင်းရောစိတ်ပိုင်းပါထိခိုက်ခံစားနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တကယ်တော့အခုလိုဒုက္ခပင်လဲဝေနေခြင်းမှာကလေးတွေသူတို့ရဲ့စိတ်အလိုမကျမှုတွေအတွက်အကောင်းဆုံးဘယ်လိုရင်ဆိုင်ရမလဲဆိုတာကိုစာသင်ကျောင်းတွေကပံ့ပိုးနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ရှိမှာနိုင်ငံရေးအရကိုယုံကြည်ရအပေါ်မှာယက်တီလှုပ်ရှားပြောဆိုတဲ့ပေါ်ဖန်စီအရေးယူခံရသူတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်စီခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘယ်လိုပုံမှန်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာတော့နိုင်ငံရေးကျင်းသားအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆကိုစာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်တော့ရှင်ကိုကြည့်ကြပါတယ်
VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။စစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာတပ်မတော်ကအပြစ်ခတ်ရက်စဲခဲ့တဲ့၃လမြောက်ကာလအတွင်းမှာတပ်မတော်နဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဟာအရင်လတွေထက်မြင့်တက်လာခဲ့တဲ့အကြောင်းငြိမ်းချမ်းရေးဆွေးနွေးရမှာမဖြစ်နိုင်တာတွေမတောင်းဆိုဖို့နဲ့မူလသတ်မှတ်ထားတဲ့အပြစ်ရက်ကာလ၄လဟာလုံလောက်တဲ့အချိန်ဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့တက်မရော်သတင်းမှန်ပြန်ကြားရေးကော်မတီကသတင်းစာရှင်းလင်းပွဲကိုနေပြည်တော်ရှိတက်မရော်စစ်မိုင်းပြတိုင်မှာကျင်းပပြီးအပြည့်ရက်ထားတဲ့စစ်တိုင်းနယ်မြေ၅ခုကစီးရီးအခြေအနေကိုအဓိကရှင်းလင်းခဲ့တယ်လို့စကိုင်းတိုင်းအထက်ပိုင်းနာဂလက်နက်ကိုင်အဖွဲ့ NSCNK နဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုလည်းရှင်းလင်းခဲ့ပါတယ်ဒီရှင်းလင်းပွဲမှာအပြစ်ရလိုက်တဲ့တတိယမြောက်လအတွင်းမှာတမ်ဘရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြားတိုက်ပွဲဖြစ်ပွားတာတွေဟာအရင်လတွေနဲ့မြင့်တက်ခဲ့ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောကြားပါတယ
်တတိယမြောက်ကာလအတွင်းမှာလကျွန်တော်တို့ယူပီတာနဲ့တိတိတိုက်ပွဲဖြစ်ပွားမှု24ချိန်လက်နက်ကိုင်အချင်းချင်းတိတိတိုက်ပွဲဖြစ်ပွားမှု15ချိန်နယ်မြေကျော်လွန်လှရှားမှုစုစုပေါင်း94ချိန်စစ်ကြီးကပောက်ကန်မှုစေဂျေနဲ့လူတစုကောင်မှုရှိကြတာဆောင်ရွက်ဖက်တော့တွေ့ရှိရတယ်
တက်မရော်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာဟာ KIA နဲ့2ချိန် TNLA နဲ့2ချိန် MNDAA နဲ့3ချိန် SSA 1 High နဲ့8ချိန် RCSS SSA တောင်ပိုင်းနဲ့2ချိန် TNLA MNDAA ပူးပေါင်းတက်တဲ့5ချိန်ဖြစ်ခဲ့တာပါ2018ခုနှစ်ဒီဇင်ဘာလမှာအပြစ်ရက်ပြီးနောက်ပထမလမှာတက်မရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြားတိုက်ပွဲ2ချိန်ဒုတိယလမှာ4ချိန်ဖြစ်ပွားခဲ့ပါတယ်အပြစ်ရက်ထားတဲ့ကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ငင်းချင်းရေးဆွေးနွေးတဲ့အပေါ်မှာလဲဗိုလ်ချုပ်စိုးနိုင်ဦးကတက်မရော်ရဲ့သဘောထားကိုအခုလိုပြောဆိုပါတယ်
ကျွန်တော်တို့ EAO တွေနဲ့ပြည်ဆောင်ဆွေးနွေးတာငင်းချင်းလုံလိုက်တဲ့အတွက်တူးတက်တယ်ဆိုတော့လက္ခဏာဆောင်တာကျွန်တော်တို့လက်ခံပါတယ်တို့လက်တို့ဆိုပါဒါမှမဟုတ်ကျွန်တော်တို့အနေနဲ့တော့ reset ကိုစောင့်ကြည့်မှာဖြစ်ပါတယ် reset မထွက်ခဲ့ရင်တော့မဟုတ်ဘူးကောင်းတဲ့ reset မရဘူးဒီတွေ့ဆုံမှုတွေကတူးမရှိပါဘူးဒါကြောင့် PO တွေအနေနဲ့တွေ့ဆုံမှုတွေမှာမဖြစ်နိုင်တာတွေတောင်းဆိုတာတွေထက်ငင်းချမ်းရုပ်ရှိရှိတဲ့လုံဆောင်မှုတွေကသူ့လိုပုံပဲတတ်မလို့နေတယ်အဲတွေ့ကြလို့ကြောင်းပြောလို့ပါတယ
်အပြစ်ရက်ကာလ၄လကိုထက်မှန်တိုးမြင့်ဖို့ရှိမရှိဆိုတဲ့မေကွန်းအပေါ်မှာတော့တက်မရော်သတင်းမှန်ပြန်ကြားရေးကော်မတီဒူဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဖြေကြားပါတယ
်တကယ်တမ်းကျွန်တော်တို့ညီညာရေးကိုလိုလားပြီးကမှဆောင်ရွက်မယ်ဆိုရင်လုံလောက်တဲ့အချိန်ကာလဖြစ်ပါတယ်ဒါကြောင့်ဒီအချိန်ကာလကိုကျွန်တော်တို့ကတ်ချက်ပြီးပါမှာတက်မှန်ပြီးတာဖြစ်ပါ
သတင်းစာရှင်းလင်းပွဲမှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းကနာဂလက်နက်ကိုင်အဖွဲ့ NSCNK နယ်မြေမှာတတိယမြောက်လအတွင်းမှာလူ22ဦးလက်နက်33လက်နဲ့ခရမ်းမီကြောက်တွေကိုထပ်မံရရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။စကိုင်းပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်ပြီး AA တပ်ဖွဲ့ကမြောက်ဦးရင်ကျေးမှုနယ်မြေနဲ့ရဲရွာအတွင်းကနေပစ်ခတ်တာတွေရှိကြောင်းနဲ့ဒေသခံပြည်သူတွေအနေနဲ့တက်မရော်နဲ့ပူးပေါင်းဆောင်ရွက်ဖို့မြစ်တရားခံကြောင်းလည်းထည့်သွင်းရှင်းလင်းပါတယ်။မြောက်ဦးတိုက်ခိုက်မှုမှာတော့ AA အဖွဲ့ကလူနေအင်ဂျီတွေအတွင်းကပြစ်ခတ်တာမရှိကြောင်းညင်းဆိုထားသလို AA အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာန NRPC တို့ဒီလ22ရက်နေ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ရခိုင်ပြည်နယ်မှာအ ਨੇ ဆုံးတိုက်ပွဲ၈ကြိမ်ဖြစ်ပွားခဲ့ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်သောရရှင်များရှင်မြန်မာလူအဖွဲ့အစည်းအတွက်မှယဉ်ကျေးမှုအစဉ်လာကောင်းတွေကိုတံပိုးထားထိမ့်သိမ့်တက်လာအောင်နိုင်ငံတော်ကချီးမြှင့်တဲ့သာသနာ့နှုတ်ကဟဘွဲတွေရရှိထားတဲ့အဖွဲ့ဝင်တွေကိုထပ်ဆင့်ဂုဏ်ပြုတဲ့အလှူဒါနလုပ်ငန်းတွေနဲ့ကြော်ကြားတဲ့လေးကျွန်းသူပရဟိတဖောင်ဒေးရှင်းတာဝန်ရှိသူတွေကမနေ့ကကျင်းပတဲ့အခမ်းအနားမှာပြောပါတယ် VOA သတင်းတောက်မမေခါသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကတော့လေးကျွန်းသူဖောင်ဒေးရှင်းကနေနိုင်ငံတော်ကချင်းမြင့်တဲ့သာသနာ့နှုတ်ကဟဘွဲ့အသီးသီးလက်ခံရရှိခဲ့တဲ့အသင်းဝင်တွေကိုထပ်ဆင့်ဂုဏ်ပြုချင်းမြင့်တဲ့အခမ်းအနားပွဲလေးပဲဖြစ်ပါတယ်
ဒီလိုနိုင်ငံတော်ကဂုဏ်ပြုခံရတဲ့သူတွေကိုအဖွဲ့အစည်းအတွင်းထပ်ဆင့်ပြန်လည်ဂုဏ်ပြုတဲ့အခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ဂုဏ်ပြုစကားပြောကြားခဲ့ပါတယ်။လေးကျွန်းသူအဖွဲ့အနေနဲ့ဘာသာသာသနာအကျိုးပြင်လူမှုကောင်းကျိုးပြုပရဟိတလုပ်ငန်းတွေမှာအခုထပ်ပိုးပြီးစတိုးပံ့ပိုးကူညီပါဝင်ကြဖို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတိုက်တွန်းသွားခဲ့တာပါ။
လူသားစုဆောင်ရွက်ခဲ့မှုတွေကိုကျွန်တော်တို့ဒီမှာပြုညာပါတယ်။ဒီအတွက်ဒီချက်တိုးပြီးတော့လည်းဆောင်ရွက်နိုင်ပါစေလို့ကျွန်တော်အနေနဲ့ဆန္ဒပြုပါတယ်
။ဘာသာသာသနာအကျိုးတည်ဖို့သူတွေကိုနိုင်ငံတော်ကဂုဏ်ပြုချီးမြှင့်တဲ့သာသနာနှုတ်ကဟဖွဲ့ဆောင်အဖွဲ့ဝင်တွေကိုဒီကနေ့ဖွဲ့စည်းအတွင်းထပ်ဆင့်ဂုဏ်ပြုပွဲကျင်းပရတဲ့ပတ်သက်လို့လေးကျွန်းသူဥက္ကဋ္ဌဒေါက်တာမြတီရာကအခုလိုရှင်းပြသွားတာပါ။
အစင်လာကြီးမားတဲ့မမတို့မြန်မာမျိုးသမီးတွေရည်ကြည်မှုဒလိထုံးနှံအစင်လာကောင်းတွေအများကြီးရှိတယ်။ဆိုတော့ဒီအစင်လာကောင်းတွေကိုမမတို့မိသားစုတွေမှာမမတို့ပတ်ဝန်းကျင်တွေမှာအလေးထားတမိုးထားတက်လာအောင်ဒါတို့လည်းလက်စင်ကထိသေးတက်လာအောင်ဆိုရယ်ရွေချက်ပါဒါကြောင့်လေဒီနေ့လိုပွဲမျိုးတွေမတို့ကျင်းပဖြစ်တာ
လေကျွန်းသူနာယကတအုပ်ဖြစ်တဲ့ဒေါ်ပိုးဖြူကတော့သူတို့အဖွဲ့ကိုအခုလိုစုတွေချင်းမြင့်အသိမှတ်ပြုတဲ့နိုင်ငံတော်ကိုအထူးကျေးဇူးတင်ပါကြောင်းနဲ့ဂုဏ်ပြုခံရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းပြောဆိုသွားခဲ့ပါတယ်။အခြားသောမြန်မာမျိုးသမီးတွေအနေနဲ့မိမိတို့စွမ်းဆောင်ရည်ဘိုင်းကိုကိုယ်တိုင်ယုံယုံကြည်ကြည်ရဲရဲရင်နဲ့လူမှုလုပ်ငန်းတွေမှာပါဝင်ကြဖို့ဒေါ်ပိုးဖြူကတိုက်တွန်းပြောဆိုသွားခဲ့ပါတယ်
။ကိုကမပြည့်စုံလို့နှိမ့်ချနေတယ်ဆိုလဲအဲ့ဒီစိတ်ကိုမမွေးရပါဘူး။ကိုဟာဘာပဲဖြစ်ပြောတနည်းအမျိုးသမီးတွေလိုပဲလှုပ်ဆောင်နိုင်တယ်စွမ်းဆောင်နိုင်တယ်အမျိုးသမီးပေါ့နော်အဲ့လိုစိတ်ထဲမှာထင်ပြီးတော့မှကိုကိုကိုလည်းယုံကြည်ချက်အပြည့်နဲ့မမဆိုလှုပ်ဆောင်ရပါမယ
်လေကျွန်းသူအဖွဲ့ကအဖွဲ့ဝင်30နီးပါးဟာနိုင်ငံတော်ကချီးမြှင့်တဲ့သာသနာနှုတ်ကဟဖွဲ့အသီးသီးကိုလက်ခံရယူထားကြသူတွေဖြစ်ပြီးဒီကနေ့အခမ်းအနားကတော့သူတို့ကိုထပ်ဆင့်ဂုဏ်ပြုချီးမြှင့်တဲ့အခမ်းအနားပဲဖြစ်ပါတယ်လေကျွန်းသူအဖွဲ့ကတော့2004ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးစတင်ဖွဲ့စည်းချိန်တုန်းကအဖွဲ့ဝင်30ကျော်ရှိရာကနေအခုမှတော့အဖွဲ့ဝင်100ကျော်ရှိနေပြီဖြစ်ပါတယ
်။မိခပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်တဲ့ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။2016အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာအရသမ္မတဒေါ်နယ်ထရမ့်ရောသူ့ရဲ့မဲဆွဲစီယိုရဲ့တာဝန်ကတအူးတယောက်မှရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တဲ့ဆိုတဲ့အထောက်အထားမတွေ့ကြရဘူးလို့ရှေ့နေချုပ်ဝီလျံဘားကပြောကြားခဲ့ပါတယ်။ရောဘတ်မော်လာရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးလွှတ်တော်ကိုပေးပို့တဲ့စာထဲမှာသမ္မတဒေါ်နယ်ထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့လဲသမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူးမော်လာကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ရှေ့နေချုပ်ဘားကရေးသားထားပါတယ်။ထိုင်းနိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့မှာကြီးညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘယ်ပါတီကမဲရလဒ်အများဆုံးရထားတယ်ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကြီးညာမယ်လို့ကော်မရှင်အကြီးအကဲကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရွေးကောက်ပွဲရလဒ်95ရာခိုင်နှုန်းအထိပဲတင်းငွေတွေနေတုန်းကရေတွက်ခဲ့တာကမဲမမှန်မကန်လုပ်မှုတွေရှိသလားဆိုတာကိုစုံစမ်းနိုင်ဖို့ရွေးကောက်ပွဲစီးမြင်စည်းကမ်းတွေအရာလုပ်ရတာလို့လည်းကော်မရှင်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာရှင်းလင်းသွားပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်း AA ဘက်ကမြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေနဲ့ရက်ရွာတွေအတွင်းကနေပြစ်ခတ်မှုတွေရှိတယ်လို့မြမတက်မတော်ကပြောကြားလိုက်ပါတယ်ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကအဲ့ဒီလိုပြောကြားလိုက်တာပါဒေသခံပြည်သူတွေအနေနဲ့လည်းတက်မတော်နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောပါတယ် AA အဖွဲ့ကတော့လူနေအိမ်ခြေတွေအတွင်းကနေပြစ်ခတ်တာမရှိဘူးလို့ညှင်းဆိုထားပါတယ်ရှင်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါရရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။
This program has come to you from the Voice of America, Washington.
From Washington, this is